မင်္ဂလာပါရှင်အခုတော့ကျမတို့ဒီအမေရိကန်ပြည်ထောင်စုတဝန်းလူဒုဆန္ဒပြပွဲတွေကိုအနီးကပ်စောင့်ကြည့်ပြီးတော့တုံးသက်တင်ပြနေတဲ့ဦးကျော်ဆန္ဒနဲ့ဆက်သွယ်မေးမြန်းတဲ့အစီအစဉ်ကိုတင်ဆက်ပါပါရှင်မင်္ဂလာပါအင်ကယ်
မင်္ဂလာပါမင်းကြီးဟုတ်ကဲ့အင်ကယ်ကျမတို့အခုဒီအင်ကယ်ကိုဆက်သွယ်မေးမြန်းမှုမတိုင်ခင်မှာဒီမင်းနစ်ပိုင်းအတွင်းမှာဒီမနီဇိုးဒါပြည်နယ်မှာဒီဂျော့ချ်ဖလွိုက်တေဆုံးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဒီပြည်နယ်ရှေ့နေကျောက်ကနေသတင်းစာရှင်းလင်းပွဲလုပ်သွားပါတယ်အထူးသဖြင့်ဒီဂျော့ချ်ဖလွိုက်တေဆုံးခဲ့တဲ့ဖြစ်ရပ်မှာတာဝန်ရှိဆုံးပေါ့နော်ဒီရဲအရ
အမေရိကန်ပြည်ထောင်စုမှာအထူးသဖြင့်ပြည်တော်မင်းနေဆွေးတာပြည်နယ်ရဲ့ဥပဒေအဓိပ္ပာယ်ဖွင့်ဆိုချက်အရလူသမှုသုံးဆင့်ပထမအဆင့်ဒုတိယအဆင့်တတိယအဆင့်ဆိုတာရှိပါတယ်ပထမအဆင့်ဆိုတာကမုန်တီးရဲ့မလို့မုန်တီးရဲ့စိတ်ကိုကြိုတင်စီပြီးတော့တင်ကူးကြံစီပြီးတော့စတဲ့ကိစ္စကတာပထမအဆင့်လူသမှုဖြစ်ပါတယ်ဒုတိယအဆင့်လူသမှုကတော့မလို့မုန်တီးရဲ့စိတ်နဲ့တင်ကူးကြံစီရမလို့ဘူး သူကရုပ်လိုက်ရင်သေးသွားနိုင်လဲဆိုတာကိုစီပြီးတော့လုပ်လိုက်တာ။ဥပမာအရင်လူအုပ်ထဲကိုစနန်းနဲ့ချမ်းပြီးပြလိုက်တယ်ဘယ်သူမှမုံလို့မဟုတ်ဘူး။ဒါပေမဲ့ဒီလိုစနန်းနဲ့ပြင်သေးမှာပဲတရားဥစ္စာသူကပြနေတယ်။အဲ့လိုရရင်ဒုတိယအဆင့်လူသမှုမြောက်ပါတယ်လို့ဆွဲချက်တင်နိုင်ပါတယ်။တတိယအဆင့်ကတော့အဲ့ဒီနှစ်ခုလောက်မပြင်းချမ်းဘူး။ပြင်မှုကြီးကိုကျွလွန်ခြင်းဖြစ်တယ်ဒါပေမဲ့အ
အခုသူဒုတိယအဆင့်ဒါကိုလုပ်လိုက်ရင်ဖီမဲဆိုတာသူသိနိုင်ရတာနဲ့လုပ်တယ်အဲ့ဒီအဆင့်နဲ့တရားဆွဲဆူမှုကိုအဆင့်ပြလိုက်တာဖြစ်ပါတယ်မင်း
နောက်တစ်ချက်ကအဲ့ဒီ George Floyd ကိုဖမ်းတဲ့အချိန်မှာအလုံးပေါင်းရဲရရှိ၄ယောက်ပေါ့နော်အဲ့တော့ကျန်တဲ့၃ယောက်ကိုလည်းအခုဆိုရင်သူတို့ဆွဲချက်အစ်စ်တီထပ်ပြီးတော့တင်လိုက်တယ်ပေါ့နော်ဆိုတော့အဲ့ဒီပုံမှာရောအငယ်ရှင်းပြပေးပါအောင်ရှင်
းအဲ့ဒီ၃ယောက်မှာတယောက်ကတော့အခုလောလောဆယ်ပြီးဆုံးသွားတဲ့သတင်းစာရှင်းပြမှာပြီးနေဒုတိယရဲမင်းကြီးကပြောသွားတယ်တယောက်တော့ဖမ်းပြီးပြီကျန်တဲ့၂ယောက်ကိုလည်းပဲဒီညနေဖမ်းဖို့လုပ်နေပြီဆိုပြီးတော့ပြောပါတယ်အဲ့ဒီ၃ယောက်ကိုတင်တဲ့ဆွဲချက်ကတော့ဒုတိယအဆင့်လူသတ်မှုကျူးလွန်တဲ့ကိစ္စမှာအပိကွန်းအဲ့ဒါနဲ့သူတို့ဆွဲဖို့ဖြစ်ပါတယ်ဆိုတော့သူတို့ကလည်းဘယ်လိုပုံစံမျိုးလာမယ်ဆိုတော့ဆောသွားတော့သူတရားမှာဆက်သွားရမယ်ကိစ္စဖြစ်ပါတယ်ဆိုတော့အခုလုံး၄ယောက်လုံးဟာဒါတရားဆွဲဆိုခံရမယ့်သဘောအစင်းနဲ့အမှုရင်ဆိုင်ရမယ့်သဘောဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလိုဆွဲချက်အစ်စ်တွေပေါ်မှာကတည်ဆုံးသွားတဲ့ George Floyd ရဲ့မိသားစုတွေဘက်ကသူတို့ဘယ်လိုဟိုမြင်မလဲရှင
့်အဲ့ဒီအခုပြည်နယ်ရှင်းနေချုပ်ကထပ်ပြီးမပြောခင်မှာဒီနယ်ဂါဗနာကဒီသတင်းကိုလူဆွဲချက်တွေကိုမြင့်မယ်ဆိုတော့သူကသူပြီးတော့ပြောထားပြီးဖြစ်ပါတယ်။အဲ့တော့အဲ့ဒီသတင်းကိုအခြေခံပြီးတော့သူတို့ George Floyd တို့ရဲ့မိသားစုရှိနေကသတင်းထောက်တွေကိုပြောသွားတာကြားလိုက်ရပါတယ်။သူတို့လူကျင်တာကပထမအဆင့်ဒုသတ်မှုအထိလူကျင်တယ်။သို့တော်လည်းပဲဒီနယ်ရှိနေချုပ်ကလူခွေးနဲ့ပတ်သက်ပြီးတော့လည်းသူကလုံးဝအပြေအဝတက်တက်ကြောကြောဆောင်ရွက်တဲ့ပုံစံတစ်ယောက်ဖြစ်တဲ့အတွက်ကြောင့်သူဟာဒီကိစ္စကိုဆက်လက်ပြီးတော့စဉ်းစားအောင်မယ်လို့သူကပြောတယ်ဆိုပြီးတော့အဲ့မိသားစုရှင်တွေကပြောသွားတာတည်ရပါတယ်ဒါပေမဲ့လောလောဆယ်မှာတော့ဒါပထမအဆင့်ဖြစ်တယ်ပေါ့သူတို့မျှော်မှန်းချက်ရောက်တယ်ဆိုတဲ့အတွက်ကြောင့်သူတို့ဘက်ကတော့တော်တော်လေးကျဉ်းနှံ့မဲ့ပုံရှိရဲ့အဲ့ရှင်တွေပြောတဲ့စကားကိုကြည်ကျင်းအဖြစ်သူတို့ဟာလောလောဆယ်မှာတော့တော်တော်အားရကျဉ်းနှံ့သွားမဲ့သဘောရှိတယ်လို့ထင်ရပါတယ်
ဆိုတော့အဲ့ငယ်လွှမ်းခြုံပြီးတော့ကြီးလိုက်မယ်ဆိုလို့ရှိရင်အခုလို့ပေါ့နော်ဒီမနီဆိုတာပြည်နယ်ရှင်းနေချုပ်ဒီပြည်နယ်အစိုးရဘက်ကနေပြီးတော့သူတို့အခု George Floyd တိစုံခဲ့မှုနဲ့ပတ်သက်ပြီးသူတို့အလို့အခုတရားရင်ဆိုင်ဖို့ကိစ္စတွေပေါ့နော်ဒီတရားစွဲဆိုတဲ့ကိစ္စတွေလှုပ်ဆောင်ချက်တွေအပေါ်မှာအဲ့ဓာတွေကဘလောက်ထိဒီငြိမ်သက်သွားနိုင်ဖို့ရှိမလဲရှင
်အရှင်ရော့သွားမယ်လို့ပြောနိုင်မယ်ထင်ပါတယ်ဘာလို့လဲဆိုတော့ဒုရယာဒီဟာကိုစောင့်ကြည့်နေကြတာအစားလုံခါတော့သူတို့မကျေနပ်ဘူးအခုတဆင့်တွန်းမြင့်ပြီးတော့အရေးယူဖို့လိုအပ်တယ်ဆိုတော့တောင်းဆိုနေတဲ့လူတွေရဲ့စိတ်ထဲမှာတော့နည်းနည်းပါပါကျေနပ်မှုရရှိသွားလိမ့်မယ်ဖြစ်ပါတယ်ဒါပေမဲ့ခုနကနိုင်မင်းဆိုတာပြည်နယ်ရှင်းနေရုပ်ပြောတဲ့စကားမှလည်းသူပါပါတယ်ဒီဟာဟာငါတို့ကဒါစစ်ပင်တပင်ကိုလှုပ်လိုက်တာပဲဖြစ်သေးတယ်အဖြစ်တော့ကြွေကြလာမှာပဲဒါပေမဲ့လည်း institution တည်ဆောက်ရမယ်ဒါမျိုးမဖြစ်အောင်နောက်ခါမှဒီလိုမျိုးမဖြစ်အောင် institution တည်ဆောက်ဖို့အထိငါတို့ကဆက်ပြီးလုပ်ကြမှာဖြစ်တယ်ဆိုပြီးတော့သူကပြောဆိုတာတွေ့ရပါတယ်ဆိုတော့ဆန္ဒပြတောင်းဆိုနေတဲ့လူတွေကလည်းအဲ့လိုလူချင်းပဲတူပါတယ်ဒီလိုခွဲခြားဆက်ဆံမှုပြုမှုတွေကိုသူတို့မလိုချင်ဘူးတန်းတူညီမျှမှု equality justice ကိုအမှတ်ခံနိုင်တဲ့လူဖွဲ့စည်းဖြစ်အောင် institution တွေအခိုင်အမာတည်ဆောက်မှာထိသူကတော့တောင်းဆိုကြလိမ့်မယ်ထင်ပါတယ်ပြင်းပြင်းထန်ထန်ဆုံးယူပြီးတော့မဟုတ်တော့မှာပေါ့လေတနည်းနည်းနဲ့တော့သူတို့ဆက်ပြီးတော့ကြိုးပမ်းရမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအငယ်ကျေးဇူးအများကြီးတင်ပါတယ်ကျမတို့အခုနောက်ပိုင်းမှာလည်းဒီအငယ်အခုအနီးကဲစောင့်ကြည့်နေတဲ့အခြေအနေတွေကိုဆက်ပြီးတော့လည်းမေးမြန်းသွားမှာဖြစ်ပါတယ်ရှင်